အမေရိကန်နဲ့တခြား G7 ဆက်မှုထိပ်သီး9နိုင်ငံတွေကယူကရိန်းကိုဒေါ်လာဘီလီယံ50ချိငွေချပေးမယ်လို့ကျယ်စပင်းနဲ့ G7 ထိပ်သီးညီလာခံမှာကြေညာခဲ့ပါတယ်ဒီချိငွေအတွက်အနောက်နိုင်ငံတွေကထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေကရတဲ့အတိုးနဲ့ယူကရိန်းကပြန်ပြီးဆားမှာပါအီတလီနိုင်ငံပူလီယာကအပန်းဖြေစခန်းမှာကျင်းပတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ညီလာခံပထမနေ့မှာ G7 ခေါင်းဆောင်တွေနဲ့သမ္မတဂျိုးဘိုင်ဒန်တွေ့ဆုံပြီးမှအခုလိုကြေညာချက်ထွက်လာတာပါအနောက်မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းကိုငွေကြေးထောက်ပံ့ပေးဖို့နဲ့ယူကရိန်းကချင်းငွေပြန်ဆက်ရမှာထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုဒေါ်လာဘီလီယံ280ကနေရတဲ့အတိုးကိုသုံးဖို့သူ့အစီအစဉ်ကို G7 ခေါင်းဆောင်တွေသဘောတူရေးသမ္မတဘိုင်ဒန်တွန်းအားပေးနေတာဖြစ်ပါတယ်ရုရှားစီကထိန်းချုပ်ထားတဲ့ပိုင်ဆိုင်မှုတွေကရမယ်အတိုးဟာတစ်နှစ်ကို3ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်ဒါကြောင့်ဒေါ်လာဘီလီယံ50ချင်းငွေအတွက်ယူကရိန်းက10နှစ်လောက်ပြန်ဆက်ဖို့ဒါမှမဟုတ်ရုရှားကစစ်ရော်ကြီးပြန်ပေးချိန်တိပြန်ဆက်ရမှာဖြစ်ပါတယ်